Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည်စုံနဲ့မနက်ခင်းဖြစ်ပါသေးဗျာ။ Washington မြို့တော် View American တန်ကနေ2014ခုနှစ် April 12ရက်စနေနေ့မနက်ခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ9 kilometer 24 32နဲ့39တို့ကနေစတင်အတန်းလွှင့်နေပါခင်ဗျာ။ဒီမနက်အတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖက်သတင်းတွေကို Talking News နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြပါပါ။ Ukraine ခွဲထွက်ရေးဝါဒီတွေကိုလည်းလျော့အ short ပြချက်တွေယာယီဝန်ကြီးချုပ်ကကန့်လိုက်ပါတယ်။တနေ့ဒေါ်လာအောက်ဖဲဝင်ငွေရရင်လူစင်းရဲ့အဖြစ်ကမ္ဘာ့ဘဏ်ကသတ်မှတ်တာကိုဝေဖန်လိုက်ပါတယ်။မြန်မာရိုးရိုးနှစ်တက်ကူအတာတကြံကာလမှာအမေရိကန်ပြည်ထောင်စုကဆူတောမီတာပို့သားလိုက်ပါတယ်။ဒီသတင်းတွေနဲ့အတူတခြားထိတ်တန်းသတင်းတွေကိုလည်းကြေညာပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါ။သတင်းတွေနောက်ပိုင်းနောက်ဆင်ရမယ့်အထဲမှာတော့မြန်မာဒီမိုကရေစီခေါင်းဆောင်တော်ဆန်းစုကြည်ဟာဂျာမနီနိုင်ငံရဲ့အမြင့်ဆုံးဂုဏ်သုဆောင်ဆုဖီလီဘရန့်ဆုကိုမနေ့ကလက်ခံရယူခဲ့ပါတယ်
။ဒီမိုကရေစီရေးကိုတိုက်ပွဲဝင်တဲ့သူတွေကြမ်းမဖက်တဲ့နီးနဲ့တိုက်ပွဲဝင်တဲ့သူတွေအာဏာရှင်ကိုတော်လှန်တဲ့သူတွေကိုအဓိကထားယူ
ဂျာမနီရောက်မြန်မာရေးလှုပ်ရှားသူကိုအောင်သူပြောပြတော်တာဖြစ်ပါတယ်ဒီအကြောင်းကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်ပြည်ပပို့ကုန်ဖြစ်လာနေတဲ့မြန်မာနိုင်ငံကနမဲကျော်ပသိမ်ထီးလုပ်ငန်းရဲ့ရှေ့အလားအလာဘယ်လိုရှိတယ်နိုင်ငံတကာကဘလောက်စိတ်ဝင်စားနေကြတယ်ဆိုတာအပါအဝင်လူသားတွေဟာအနံ့အသက်ဘယ်နှမျိုးလောက်ခွဲခြားနိုင်တယ်လဲဆိုတာနဲ့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒီအကြောင်းတွေမပြောခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိနေတော့ခင်မျိုးတက်တို့ကကြီးညာပေးမှာဖြစ်ပါရဲ့ဗျာ
ယူကရိန်းနိုင်ငံမှာခွဲထွက်ရေးဝါဒီတွေတင်းယူထားတဲ့အစိုးရဆောက်ဦးတွေကနေပြရှားပေးရင်အစိုးရရဲ့နောက်ဆုံးသတ်မှတ်ရကျော်လွန်သွားပြီးတဲ့နောက်ဒေသတွင်းခေါင်းဆောင်တွေနဲ့ရုရှားလူလာတဲ့ဆန္ဒပြသူတွေကိုယူကရိန်းယာယီဝန်ကြီးချုပ်ကလိုက်လျော့အလျှော့ပေးချက်တွေကန့်လန့်ထားပါတယ်ဘိုးအစိုးရဟာဒေသတွေနဲ့ဆွေးနွေးဖို့အစီအစဉ်ဖြစ်အောင်သာမကနိုင်ငံသားအားလုံးရဲ့ဥပဒေနဲ့ညီလိုလားချက်တွေနဲ့ဆန္ဒတွေကိုဖြည့်ဆည်းပေးဖို့အစဉ်အသင့်ဖြစ်နေပါတယ်ဆိုတာရှင်းရှင်းလင်းလင်းပြောလိုပါတယ်။ပြောင်းလဲထားတဲ့အခြေခံဥပဒေမူပေါင်းအောက်မှာဒေသတစ်ခုချင်းစီရဲ့တခြားပန်ကြားချက်တွေကိုမိမိတို့ဖြည့်ဆွမ်းပေးနိုင်မှာပါလို့ယာယီဝန်ကြီးချုပ်အာဆင်ဂျီယက်ဆင်ညုကရုရှားဘာသာစကားနဲ့ပြောခဲ့ပါတယ်။ဝန်ကြီးချုပ်ယက်ဆင်ညုနဲ့အစိုးရအဖွဲ့တည်ထောင်တာဝန်ရှိသူတွေဟာယူကရိန်းရှေ့ပိုင်းကအုပ်ချုပ်ရေးမှုတွေမြို့တော်ဝန်တွေနဲ့တမကယူကရိန်းနိုင်ငံရဲ့အချမ်းသာဆုံးလုပ်ငန်းရှင်ကြီးရီနက်အာခမီတော့ဖ်အပါအဝင်ရှေ့ပိုင်းကဩဇာကြီးမားသူတွေနဲ့ဒေါ်နက်စ်မြို့မှာတောက်ကြနေကပြစ်ဆုံခဲ့ပါတယ်။ဒေသဆိုင်ရာအုပ်ချုပ်ရေးမှုတွေနဲ့အစိုးရအဖွဲ့တွေကိုဘိုးအစိုးရကခံထားတာမျိုးဆက်မလုပ်တော့ဘဲဒေသဆိုင်ရာလူလူဆန္ဒခံယူပွဲတွေကိုခွင့်ပြုမဲ့အခြေခံဥပဒေနဲ့တခြားဥပဒေတွေပြင်ဆင်ရေးကိုသူထောက်ခံတယ်လို့ယာယီဝန်ကြီးချုပ်ကပြောခဲ့ပါတယ်
။အီရန်တမ်မတ်ဖြစ်တဲ့အမေရိကန်ပြည်ထောင်စုကိုလာရောက်မဲ့အီရန်နိုင်ငံသားအတွက်ပြည်ဝင်ခွင့်ဗီဇာထုတ်ပေးမှာမဟုတ်ကြောင်းကုလသမဂ္ဂကိုအကြောင်းကြားထားတယ်လို့အမေရိကန်သမ္မတအင်ဗျူကပြောပါတယ်။အီရန်နိုင်ငံတဟီရန်ကအမေရိကန်တန်ရုံကို1989ခုနှစ်ကဝင်ရောက်စီးနင်းမှုမှာပါဝင်ပတ်သက်မှုရှိတယ်လို့ပြောနေတယ်။ဟာမစ်အဘူတာလီဘီကကိုအီရန်တန်မတ်ဖြစ်နေခန့်အပ်ဖို့ရွေးချယ်တာကိုအမေရိကန်အရာရှိတွေကအကန့်ကွက်လိုက်ပါတယ်။သူဟာအဲ့ဒီတုန်းကအမေရိကန်တန်ဟုတ်ထား52ဦးကို444ရက်တရားခံဖြစ်နေဖမ်းဆီးထားခဲ့တဲ့မွတ်စလင်ကျောင်းသားအဖွဲ့ကအဖွဲ့ဝင်တူပါ။အဘူတာလီဘီကတော့သူဟာအဲ့ဒီတုန်းကကျောင်းသားအဖွဲ့မှာဘာသာပြန်တဲ့ညှိနှိုင်းရေးအလုပ်ကိုပဲလုပ်ရတဲ့သူဖြစ်ကြောင်းပြောပါတယ်။သူဟာအီရန်တန်မတ်ဖြစ်နေဘယ်လ်ဂျီယမ်ဥရောပတမကအီတလီနဲ့ဩစတြေးလျနိုင်ငံတွေမှာတာဝန်ထမ်းဆောင်ခဲ့တဲ့ဝါယင့်တန်တမန်တူဖြစ်ပါတယ်။အဘူတာလီဘီကိုအမေရိကန်တမ်မတ်ဖြစ်ရွေးချယ်တာဟာအလုံမဖြစ်ကြောင်းသမရအင်ဗျူပြောခွင့်ရဂျေးကာနီကတောက်ကြနေမှာပြောကြားလိုက်တယ်လို့ဒါကိုအီရန်အစိုးရတည်အောင်ရှင်းရှင်းလင်းလင်းပြောဆိုခဲ့တယ်လို့ဆိုပါတယ်ဒီတစားကန်ဖမ်းဆီးမှုဟာအီရန်နိုင်ငံကြီးခေါင်းဆောင်အများအပြားအတွက်အထင်ကြီးဖြစ်တစ်ခုဖြစ်ပြီးဒီဖြစ်ရကြောင်းအီရန်အမေရိကန်နှစ်နိုင်ငံတန်တမာဆက်သွယ်ရေးပါပြတ်တောက်ခဲ့ရပါတယ်အမေရိကန်ရဲ့လုပ်ရဟာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတနိုင်ငံအတွက်ကိုစားပြုသူစိတ်ကြိုက်ဆေးလွတ်ပိုင်ခွင့်ကိုချိုးဖောက်နေတာမို့နိုင်ငံတကာဥပဒေနဲ့ဆန့်ကျင်တဲ့အပြင်စိတ်ပျက်စရာကောင်းတဲ့ဆုံးဖြတ်ချက်လို့ကုလသမဂ္ဂရဲ့အီရန်ကိုယ်စားလှယ်ကတောက်ကြနေမှာပြောပါတယ်
မြောက်ကိုရီးယားမှာချင်းချောက်နိုင်တဲ့နျူကလ িয়ার ဆန်သမှုပုံစံအသစ်တစ်ခုလုပ်ဖို့အစွမ်းစားရှိတယ်လို့သူမယုံကြည်တဲ့အကြောင်းကိုရီးယားဆိုင်ရာအမေရိကန်တပ်ဖွဲ့များရဲ့တမူဟောင်းတစ်ဦးကပြောလိုက်ပါတယ်။စီစဉ်ထားတဲ့စီရေးလေ့ကျင့်မှုတွေကိုအမေရိကန်နဲ့တောင်ကိုရီးယားတို့ကမပယ်ဖျက်ဖို့ဆိုရင်နျူကလ িয়ার ဆန်သမှုပုံစံအသစ်တမျိုးလုပ်ဖို့ပယ်ချမထားဘူးလို့မလနှောင်းပိုင်းမှာမြောက်ကိုရီးယားကကြေညာခဲ့တာပါ။အဲဒီလိုဆန်သမှုမျိုးလုပ်မယ်ဆိုရင်တွေးမကြည့်နိုင်တဲ့အကျိုးဆက်ကိုခံစားရမယ်လို့တောင်ကိုရီးယားကဒီသတင်းပတ်တွင်သတိပေးခဲ့ပါတယ်။မြောက်ကိုရီးယားကနောက်ထပ်ဆန်သတ်မှုလုပ်ခဲ့မယ်ဆိုရင်အရင်လုပ်ခဲ့တဲ့ဆန်သတ်မှု၃ချိန်နဲ့အတူတူပဲဖြစ်နိုင်တယ်လို့အငြိမ်းစားဗိုလ်ချုပ်ကြီး James Thurman က VOA ကိုရီးယားဘာသာဌာနကိုတောက်ကြနေမှာပြောပါတယ်။အရင်ကဆန်သတ်မှုတွေကနှစ်ခုမှာကွဲပွားခြင်းနည်းနဲ့နျူကလ িয়ার ဆော့ရင်ထုတ်နိုင်တဲ့ပစ္စည်းအဖြစ်ပလူတိုနီယမ်ကိုအသုံးပြုခဲ့ပါတယ်။တတိယဆန်သတ်မှုမှာတော့နျူကလ িয়ার လက်နက်ကိုလောင်စာထိုးဖို့ပလူတိုနီယမ်ကိုသုံးသလား၊တန့်စင်ထားတဲ့ယူရေနီယမ်ကိုသုံးသလားဆိုတာမရှင်းဘူးလို့ကြွမ်းကျင်သူတွေကပြောပါတယ်။
ကမ္ဘာတစ်လုံးမှာတစ်နေ့ကိုအမေရိကန်ငွေ1ဒေါ်လာတစ်မှတ်နဲ့ရှင်သန်နေထိုင်ရသူကကမ္ဘာလူဦးရေ3ဘုံလောက်ရှိနိုင်တယ်လို့က ကမ္ဘာပိုင်ရဲ့တွက်ချက်မှုဟာတိတ်ကိုနည်းပြီးနေပါတယ်လို့ကမ္ဘာဆင်းရဲရင်းနဲ့မှုဆံရသူတည်တနာလုပ်နေသူတွေကပြောကြားလိုက်ပါတယ်။ကမ္ဘာတောင်လွှားဆင်းရဲရင်းနဲ့မှု short ချရေးဆံရနီးဗျူဟာတွေကိုတွက်ချက်ရမှာကမ္ဘာပိုင်ရဲ့ကင်းကနန်းတွေကိုအဓိကယူပြီးတွက်ချက်နေကြတာဖြစ်ပါတယ်။အခုလိုတနေ့ဒေါ်လာဝင်ငွေကိုဆင်းရဲမှုအဆင့်အတန်းအတွက်အုံချတွက်ချက်တာဟာလူသားတွေရဲ့အခြေခံလိုအပ်ချက်အများပြားကိုထည့်မတွက်တဲ့အတွက်တိတ်တဘာဝမကြဘူးလို့ဆိုပါတယ်။Bristol တက္ကသိုလ်ကသူတည်တနာပညာရှင်တွေဟာကြီးလက်ဒေတာကျေပြောတဲ့ Pacific ကျွန်းနိုင်ငံ Vanuatu မှာနေထိုင်သူတွေရဲ့နေရာအိမ်တကူရေတန့်ရှင်းရေးရေသုံးဆွမှုအာဟာရကျန်းမာရေးနဲ့ပညာရေးအခြေအနေတွေကိုလေ့လာဆန်းစစ်ကြပါတယ်။ဒီခါမှာကမ္ဘာ့ဘဏ်ကသတ်မှတ်ထားတဲ့ဆင်းရဲတွင်နဲ့မှုသတ်မှတ်တဲ့ဆန်ဟာတိတ်လျော့ရဲနေတာတွေ့ရတယ်လို့ဆိုပါတယ်။သူတို့ရဲ့လေ့လာချက်တွေကအဲ့ဒီနိုင်ငံမှာရှိတဲ့ကလင်းအားလုံးရဲ့900ခန့်တုန်းဟာကမ္ဘာဘဏ်ကသတ်မှတ်တဲ့ဆင်းရဲရင်းနဲ့သူဆင်းရဲကိုဝင်နေပေမဲ့နိုင်ငံလိုက်ဆန်းနဲ့ရိတ်ခံတဲ့အခြေခံလိုအပ်ချက်ဆန်ရခြင်းရင်ဆင်းရဲရင်းနဲ့သူက18ရာခိုင်နှုန်းရှိနေတယ်လို့ဆိုပါတယ်။တကယ်ဆင်းရဲရင်းနဲ့သူဖြစ်နေသတ်မှတ်တဲ့လူအခြေခံလိုအပ်ချက်2မျိုးနဲ့အထက်ပြည့်စုံမှုမရှိသူကတော့ Vanuatu ကကလေးတွေရဲ့16ရာခိုင်နှုန်းလောက်ရှိနေတယ်လို့ Journal of Society Sociology စာဆောင်မှာသူတို့ရဲ့တွေ့ရှိချက်ကိုဖော်ပြထားပါတယ်။ကုလသမဂ္ဂရဲ့ထောင်စုနဲ့ဖွံ့ဖြိုးမှုပန်းတိုင်အောင်မြင်ရေးအတွက်ဒီဒေါ်လာတစ်မှတ်ဆန်နှုန်းနဲ့နိုင်ငံတိုင်းရဲ့တိုးတက်မှုကိုတိုင်တာနေတာပါ။ဒီစီမံကိန်းရလာမယ့်2015ခုနှစ်မှာကမ္ဘာငတ်မှုမှုနဲ့ဆင်းရဲရင်းနဲ့မှုကိုထက်ဝက် short ချဖို့လှုံ့ဆော်နေတာမို့အခုတွေ့ရှိချက်ဟာစိန်ခေါ်မှုတရဖြစ်နေပါတယ်။
ဒီ American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ9မီတာ24 kHz 12.23 ညာ9မီတာ32 kHz 9325 9မီတာ39 kHz 9525တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီ US နေ့မနေ့သတင်းများကိုဆက်လက်နားဆင်နေကြတာပါ။မြန်မာပြည်ကနှစ်တကူအတဒကြံကာလမှာမြန်မာလူထုအတွက်အမေရိကန်သမ္မတဘရက်အိုဘားမားကိုစားအမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကဆုမကောင်းတောင်းလိုက်ပါတယ်။ဧပြီလ17ရက်နေ့စွဲနဲ့ထုတ်ပြန်ချက်ထဲမှာနိုင်ငံသားဝန်ကြီးဂျွန်ကယ်ရီကအဲ့ဒီလိုဆုတောင်းပေးထားတာပါ။ငြိမ်းချမ်းရေးဒီမိုကရေစီရေးစီးပွားရေးအခွင့်အလမ်းချက်ထွင်ရေးနဲ့တိုင်းပြည်တွင်းလူတိုင်းအတွက်တရားမျှတမှုရှိစေရေးကတိကဝတ်တွေအကောင့်ထဲပေါ်လာစေဖို့အတူတူကလက်တွဲလှုပ်ဆောင်သွားရေးအမေရိကန်ပြည်ထောင်စုကအခိုင်အမာတန်တိထန်ချထားပါတယ်လို့ထုတ်ပြန်ချက်မှာပြောထားပါတယ်။တမိုင်းဝင်အပြစ်ခတ်ရစေးရေးနဲ့နိုင်ငံရေးဆွေးနွေးပွဲဖြစ်ပေါ်လာစေရေးလှုံ့ဆော်ချက်တွေဟာအမျိုးသားသဟဇာတဖြစ်ရေးနဲ့အနာဂတ်အတွက်တူညီတဲ့စိတ်ကူးအမြင်တွေအတွက်အခြေခံဖြစ်မယ်ဆိုတဲ့မျှော်လင့်ချက်ကိုမိမိတို့တံပိုးထားပါကြောင်းလဲဝန်ကြီးကယ်ရီကပြောထားပါတယ်။ရှစ်တော်အရှနိုင်ငံများဖွဲ့အာဆီယံရဲ့ဥက္ကဋ္ဌဖြစ်မြန်မာနိုင်ငံရဲ့ဥဆောင်မှုဟာဒေသတွင်းမှာတိုးလာနေတဲ့မြန်မာနိုင်ငံရဲ့အကျိုးသက်ရောက်မှုကိုသတိပေါ်နေပြီးနိုင်ငံရဲ့တိုးတက်မှုနဲ့လားလာမှုကိုပြသနေပါတယ်လို့လည်းဆိုပါတယ်။ဆူတောင်းတာပျော်ပွဲဆင်နွှဲတာအသည့်တပံစံသစ်တာတို့နဲ့အတူမိသားစုမိတ်ဆွေတင်ငယ်ချင်းအိမ်နီးချင်းတွေနဲ့စုဝေးပြီးကျွေးဝတဲ့အစဉ်အလာနဲ့ယဉ်ကျေးမှုတွေကိုအထိတ်အမှတ်ပြုနေကြရတဲ့အမြငြိမ်းချမ်းပြီးပျော်ရွှင်တဲ့နှစ်သစ်ဖြစ်ပါစေလို့အမေရိကန်လူထုကဆုတောင်းမေတ္တာပို့သနေပါကြောင်းနိုင်ငံသားဝန်ကြီးဂျွန်ကယ်ရီရဲ့ထုတ်ပြန်ချက်ထက်မှာဖော်ပြထားပါတယ
်။ရေအောက်ကနေအချက်ပေးတဲ့အသံဟာပျောက်ဆုံးနေတဲ့မလေးရှားလင်းရဲ့ Black Box လင်းပြန်တမ်းမှုမှတ်ဆက်တွေကနေထုတ်လွှင့်တဲ့အချက်ပေးတံဖြစ်မယ်လို့ယုံကြည်ရကြောင်းဩစတြေးလျအာဏာပိုင်တွေကပြောပါတယ်။အချက်ပေးတံကိုအိန္ဒိယသမုဒ္ဒရာထဲမှာနေရာချင်းပြီးရှာဖွေခဲ့ရမှာရေရောက်တိတ်မွေးတဲ့နေရာကနေပျောက်ဆုံးလင်းရဲ့ Black Box ကပေးဖို့မယ်လို့ယုံကြည်ရတဲ့အချက်ပေးတံကိုဖမ်းယူရတယ်လို့တောက်ကြံနေကဩစတြေးလျဝန်ကြီးချုပ်တိုနီအဘော့ကရှန်ဟိုင်းမှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ရေရောက်နဲ့၃မိုင်လောက်မှာတွေ့ရတဲ့အပျက်စီးပိုင်းဆက်ရှိတဲ့နေရာမှာတွေ့ရတော့မဟုတ်ဘူးလို့ဆိုပါတယ်။ Mr. Abbott ကရှာဖွေမှုရဲ့နောက်ဆုံးတွေ့ရှိချက်တွေကိုတရုတ်သမ္မတရှီကျင်ပင်ကိုအကြံပြန်ရှင်းလင်းပြောတာပါ။ပျောက်ဆုံးလင်းပေါ်မှာလိုက်ပါသွားသူတွေရဲ့သုံးပုံတစ်ပုံဟာတရုတ်နိုင်ငံသားတွေဖြစ်ပါတယ်။ American ရေတပ်ရဲ့ Black Box ရှာဖွေရေးဆက်ကိုတုံးပြီး Australia သင်္ဘောကရှာဖွေရမှာအခုလိုအချက်ပေးတံကိုကြားရတာပါ။ Black Box ရဲ့ Barrier ရက်30ပဲခံလာမှုကျန်တဲ့အားနဲ့အချက်ပေးတံပျောက်မသွားခင်ရှာတွေ့နိုင်မှုအပြင်းထန်ကြိုးစားနေကြတာဖြစ်ပါတယ်။လူပေါင်း239ဦးလိုက်ပါတယ်။ Malaysia လေကြောင်းချက်လင်းရဲ့ March 6ရက်နေ့က Malaysia နိုင်ငံ Kuala Lumpur ကတရုတ်နိုင်ငံ Beijing ကိုပြန်တန်းစင်လမ်းမှာပျောက်ဆုံးခဲ့တာပါ။
အိန္ဒိယနိုင်ငံမှာရွေးကောက်ပွဲမဲဆွယ်စည်းဝေးကာလအတွင်းအပြင်းထန်သွေးထိုးလှုံ့ဆော်တဲ့စကားတွေပြောခဲ့ကြတဲ့နိုင်ငံသမား2ဦးကိုနောက်ထပ်လူလူစည်းဝေးပွဲတွေမှာစကားမပြောရဘူးလို့ရွေးကောက်ပွဲကော်မရှင်ကတောက်ကြနေမှာပိတ်ပင်လိုက်ပါတယ်။ဒေသဆိုင်ရာ Samajwadi Party အကြီးအကဲခေါင်းဆောင်အာဇမ်ခန်နဲ့အဓိကတိုက်ခိုက်ပါရတီယာဂျနတာ BJP ပါတီဖြူတွေတွင်းမှုအမစ်ရှားတို့ကိုလူလူစည်းဝေးပွဲဒါမှမဟုတ်စည်းဝေးပွဲတွေမလုပ်ရဘူးလို့ရွေးကောက်ပွဲကော်မရှင်ကကန့်သတ်လိုက်တာပါ။ကွယ်လွန်သူနာဇီခေါင်းဆောင်အဒော့ဖ်ဟစ်တလာရဲ့ပုံတူခက်မိန်မိန်ပါနေတဲ့မက်ခွက်9000ကိုတရုတ်နိုင်ငံကနေရည်ရွယ်ချက်နဲ့မဟုတ်ဘဲမှာယူခဲ့မိတယ်လို့ဂျာမန်ပြည်ပေါ်ကကုမ္ပဏီလေးတစ်ခုကပြောလိုက်ပါတယ်။ဝယ်ယူသူတွေကဒီကိစ္စကိုပြောမလာခင်မှာပဲခွက်အရေအတွက်185လုံးကိုရောင်းခဲ့ပြီးသွားပြီလို့ဇော်ဘရူဂန်ကုမ္ပဏီကိုပူးတွဲတည်ထောင်သူခရစ်စတီယန်ဇော်ဘရူဂန်ကပြောပါတယ်။ခွက်တွေကိုဈေးကွက်ထက်ကပြန်သိမ်းပြီးအားလုံးဖြည့်ဆည်းပလိုက်ခြင်းနဲ့လို့ဇော်ဘရူဂန်ကပြောပါတယ်။ မြောင်းရသေးတဲ့မက်ခွက်ပေါင်း 4,825 လုံးကိုတော့ဖြစ်စီပြီးတော့ပါပြီ။မူရင်းတန်မှု 1.99 ယူရိုနဲ့ဝယ်သွားတဲ့ခက်တွေကိုပြန်ပေးမယ်ဆိုရင်တစ်ခွက်ကိုယူရို20ပြန်အမ်းမယ်လို့သူကကန့်လန့်ထားပါတယ်ခင်ဗျာ
။ Direct from Washington The Voice of America VOA
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့တော့ခင်မျိုးသက်တို့ကြီးညာပေးသွားခဲ့တာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်ပါတွေကိုတင်ဆက်ပေးသွားတော့မှာပါ။ရင်ဆုံးတော့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ရဲ့ဂျာမနီနိုင်ငံခရီးစဉ်အခြေအနေကိုပြောပြခြင်းပါတယ်။ဂျာမနီနိုင်ငံမှာရောက်ရှိနေတဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာဆန်းစုကြည်ဟာမနေ့တောက်ကြနေမှာတော့ဂျာမနီနိုင်ငံရဲ့အမြင့်ဆုံးဂုဏ်သူဆောင်စုတစ်ခုဖြစ်တဲ့နိုင်ငံတကာဗီလီဘရန့်စုကိုလက်ခံရယူခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်အာဏာရှင်အစိုးရကိုဆန့်ကျင်ခဲ့တဲ့အတွက်ပေးအပ်တဲ့ဒီစုပေးပွဲအခမ်းအနားမှာလက်ရှိမြန်မာနိုင်ငံရေးအခြေအနေတွေနဲ့ပြည်ပြင်းတဲ့အချက်တွေကိုဒေါက်ဆန်းစုကြည်ကအလေးပေးပြောဆိုသွားခဲ့ပါတယ်အပြည့်စုံကတော့မန္နန္ဒာချန်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
ဂျာမနီနိုင်ငံကိုရောက်ရှိနေတဲ့ NLD ဥက္ကဋ္ဌပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်အောင်ဆန်းစုကြည်ဟာတောက်ကြနေကဂျာမနီနိုင်ငံကနေပေးအပ်တဲ့2014ခုနှစ်အတွက်နိုင်ငံတကာဝီလီဘရန့်စုကိုလက်ခံရယူရင်းလက်ရှိမြန်မာနိုင်ငံရေးအခြေအနေနဲ့ပြုပြင်ဖို့လိုအပ်နေတဲ့ကိစ္စတွေကိုအခုလိုအဓိကထားပြောဆိုသွားခဲ့ပါတယ
် Burma is not yet a democracy.We have been given the chance to build a democratic society. We have not yet built one.
မြန်မာနိုင်ငံမှာဒီမိုကရေစီမထွန်းကားသေးပါဘူး။ဒီမိုကရေစီနိုင်ငံတည်ထောင်ဖို့အခွင့်အရေးတော့ရနေပါပြီ။ဒါပေမဲ့လည်းအခုထိတော့မတည်ထောင်ရသေးပါဘူး။ဘာကြောင့်လဲဆိုတော့ကျမတို့မှာအခွင့်အရေးရနေပြီးရွေးချယ်ခွင့်လည်းရှိနေပြီဖြစ်တဲ့အတွက်ဒီအချိန်ကကျမတို့အတွက်တိတ်ကိုအကဲဆက်ပြီးပြောင်းလဲမှုတွေလှုပ်ဆောင်ဖို့အရန်ကိုအန္တရာယ်များတဲ့ကာလတစ်ခုဖြစ်ပါတယ်။ပြီးတော့လည်းစစ်အစိုးရကရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုလေ့လာကြည့်မယ်ဆိုရင်ဒီမိုကရေစီနဲ့မကိုက်ညီဘူးစစ်တပ်ကိုလည်းအထူးအခွင့်အရေးပေးထားတယ်ဆိုတာသတိထားမိကြပါလိမ့်မယ်ဒီနေ့ဒီအချိန်မှာကျမတို့ရင်ဆိုင်နေရတဲ့အဓိကစိန်ခေါ်ချက်ကတော့လူ့အခွင့်အရေးနဲ့ဒီမိုကရေစီစံနှုန်းတွေအပြည့်အဝရှိတဲ့နိုင်ငံတစ်ခုဖြစ်လာအောင်ဆိုရင်ဒီဖွဲ့စည်းပုံကိုပြင်ဆင်မှရမယ်ဆိုတာပဲဖြစ်ပါတယ်
စုပေးပွဲအခမ်းအနားကိုတော့ဗာလင်မြို့က SPD ပါတီရုံးချုပ်ရှိရာ Willie Brandt House မှာကျင်းပခဲ့ပြီးတော့ပါလီမန်အမတ်တွေတန်နမန်တွေ SPD ပါတီရဲ့ခေါင်းဆောင်လက်ရှိဂျာမနီဒုဝန်ကြီးချုပ်လည်းတက်ရောက်ခဲ့တယ်လို့ဂျာမနီရောက်မြန်မာမိသားစုတွေလည်းတော်တော်များများတက်ရောက်ခဲ့ကြတာပါဒီစုရွေးချယ်ရေးအဖွဲ့ကတော့2014ခုနှစ်အတွက်ဒေါအောင်ဆန်းစုကြည်ကိုရွေးချယ်ခဲ့တာဟာဆရာနာရှင်အစိုးရလက်အောက်ကနေလွတ်မြောက်ရေးနဲ့လူ့အခွင့်အရေးအပြည့်အဝရှိတဲ့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်လာအောင်သူ့ရဲ့ကြိုးပမ်းမှုတွေကြောင့်ဖြစ်တယ်လို့ဆိုပါရယ်ဒီစုနာမည်ကိုတော့ကွယ်လွန်သူအနောက်ဂျာမနီဝန်ကြီးချုပ်ဟောင်းဝီလီဘရန့်ကိုဂုဏ်ပြုပြီးတော့ပေးထားတာဖြစ်ပါတယ်ဒီစုပေးပွဲအခမ်းအနားမှာဝီလီဘရန့်စုရွေးချယ်ရေးအဖွဲ့ဥက္ကဋ္ဌမစ္စတာအေဂွန်ဘာကသူတို့အဖွဲ့ရဲ့စီမင်းတွေနဲ့ပတ်သက်ပြီးရှင်းပြခဲ့တဲ့အကြောင်းဒီအခမ်းအနားကိုတက်ရောက်ခဲ့တဲ့ဂျာမနီရောက်မြန်မာအရေးလှုပ်ရှားသူကိုအောင်သူကပြောပြပါတယ်
ဒီမိုစီရေးကိုတိုက်ပွဲဝင်တဲ့သူတွေကြမ်းမဖက်တဲ့နီးနဲ့တိုက်ပွဲဝင်တဲ့သူတွေအာဏာရှင်ကိုတော်လှန်တဲ့သူတွေကိုအဓိကထားရွေးချယ်တဲ့ပွဲဖြစ်ပါတယ်တဲ့အဲ့ဒီမှာထူးခြားတာကတော့ဝီလီဘရန့်ကိုယ်တိုင်ကဒီနိုဘယ်ဆုရှင်တစ်ယောက်ပါအဲ့တော့ဒီနိုဘယ်ဆုရှင်တစ်ယောက်ကဆုပေးတဲ့အခမ်းအနားမှာရွေးချယ်ရေးဥက္ကဋ္ဌတစ်ယောက်အနေနဲ့ထိုက်တန်တဲ့နိုဘယ်ဆုရှင်တစ်ယောက်ကိုထပ်ပေးရတဲ့ဟာကတော့သူတို့ရဲ့ဒီသုံးစုမြောက်တမိုင်းမှာဒါအထူးခြားဆုံးစုပေးပွဲလို့သူအဲ့လိုညွှန်းသွားတယ်ဗ
ျစုပေးပွဲအခမ်းအနားတက်ရောက်ခဲ့တဲ့မြမရေးလှူရှားသူကိုအောင်သူကကဘာကလေးစားရတဲ့မြမခေါင်းဆောင်တက်ရောက်ကိုအခုလိုမျိုးဂျာမနီနိုင်ငံရဲ့အမြင့်ဆုံးသောဂုဏ်သူဆောင်စုတစ်ခုပေးအပ်ခဲ့တဲ့အပေါ်မြမလူမျိုးတက်ရောက်အနေနဲ့ဂုဏ်ယူမိတဲ့အကြောင်းအခုလိုပြောပါတယ
်ဒီနေ့ကျွန်တော်တို့ခေါင်းဆောင်တက်ရောက်ကျွန်တော်တို့လေးစားတဲ့လူမျိုးခေါင်းဆောင်တက်ရောက်ကဒီနေ့ဂျာမနီမှာရောက်လာပြီးတော့ဒီဂျာမန်ပါလီမန်ကြီးမှာစကားပြောတယ်ဒီနေ့အခမ်းအနားမျိုးမှာအမြင့်ဆုံးစုကိုလက်ခံပြီးတော့ပြောတဲ့အခါကျတော့ကျွန်တော်တို့ဗမာပြည်အနေနဲ့ကဒီမိုစီကိုစူးစမ်းနေကြတဲ့လူတွေအတွက်ကတော့ငါတို့ဒီမိုစီသားတွေရဲ့နောက်မှာထောက်ခံတဲ့လူတွေရှိတယ်ဆိုတဲ့ဟာကိုအတွင်းကကျွန်တော်တို့ရဲဘော်တွေကိုပို့ပြီးပြနိုင်တာပေါ့ဗျာ။ IPD ကတော့ကျွန်တော်တို့ဘလို့မှကျွန်တော်တို့ဖော်ပြလို့မရပါဘူး
။မြန်မာနိုင်ငံရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တယောက်ဖြစ်တဲ့ဒေါအောင်ဆန်းစုကြည်ဟာဒီခဏမတိုင်ခင်မှာဂျာမန်လွှတ်တော်ဥက္ကဋ္ဌရဲ့ဖိတ်ကြားမှုနဲ့ပဲဂျာမန်ပါလီမန်ကိုတွားရောက်ခဲ့ပြီးတော့ပါလီမန်အမတ်တွေနဲ့တွေ့ဆုံခဲ့သူလို့အဲ့ဒီမှာလည်းမိန့်ခွန်းပြောကြားခဲ့ပါတယ်။မနေ့ကတော့ဂျာမနီသမ္မတယိုဟာဟင်ကုတ်နဲ့သမ္မတအိန်တော်မှာတွေ့ဆုံခဲ့တယ်လို့ဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲနဲ့လည်းတွေ့ဆုံခဲ့ပြီးတော့မြန်မာနိုင်ငံရဲ့အနာဂတ်ရေးရာကိစ္စတွေကိုဆွေးနွေးခဲ့ကြပါဗျ။ဧပြီလ12ရက်နေ့မှာတော့ဂျာမန်ပရက်စ်ကတာဝန်ယူတဲ့သတင်းစာရှင်းလင်းပွဲတစ်ခုဒေါအောင်ဆန်းစုကြည်ပြုလုပ်ဖို့ရှိပြီး13ရက်နေ့မှာတော့ Free University of Bali မှာဂျာမနီရောက်မြန်မာမိသားစုတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။အဲ့ဒီနောက်ဧပြီလ14ရက်နေ့မှာတော့ဒေါအောင်ဆန်းစုကြည်ဟာသူ့ရဲ့၄ရက်ကြာဂျာမနီခီးစဉ်ကိုအဆုံးသတ်ပြီးပြင်သစ်နိုင်ငံကိုခီးစဉ်မှာဖြစ်ပါတယ်ရှင်။
ဂျာမနီနိုင်ငံရဲ့အမြင့်ဆုံးဂုံတူးဆောင်စု Willy Brandt စုကိုတော့ဆက်စုကြည်လက်ခံရယူခဲ့တာနဲ့ပတ်သက်ပြီးတော့မန္တန်တာချမ်းပြောပြသွားတာဖြစ်ပါတယ်။မကြာခင်မှာတော့မြန်မာရိုးရာပသိမ်ထိလုပ်ငန်းအကြောင်းနဲ့လူသားတွေရဲ့အနှံ့ခံအာရုံနဲ့ဆိုင်တဲ့သတင်းတွေကိုပြောပြသွားဖို့ရှိပါတယ်။အဲဒီအကြောင်းတွေမတိုင်ခင်တော့ဒီကနေ့စနေညတိုက်ရိုက်လေးလိုင်းအစီအစဉ်နဲ့ပတ်သက်ပြီးတော့အတည်ပြုခြင်းပါတယ်ခင်ဗျာ။
ဖရိုင်းနှာခင်ဗျာ။မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးတွေလုပ်နေရဆိုပေမဲ့တိုင်းရင်းသားတွေသားတွေမှာဘယ်လိုပြုပြင်ပြောင်းလဲမှုမှာဖြစ်မလာသေးဘူးလို့ညှိတွားတာနေကြားနေရပါတယ်။အဲတစ်ချိန်တည်းမှာပဲငင်းငန်းရေးမရှိသေးတဲ့ဒေသမှာစီးပွားရေးရင်းနှီးမြှုပ်နှံမှုလှုပ်ခြင်းဟာလည်းပဲကောင်းကျိုးတဲ့ဆိုးပစ်ကိုသာဖြစ်နိုင်တယ်လို့ဆိုနေကြပါတယ်။ဒီနှစ်ခုကိုညှိနှိုင်းပြီးတော့အကောင့်ဘက်ကိုဥတီအောင်ဘယ်လိုလုပ်ရမလဲဆိုတာအခုလာမယ့်စနေညတိုက်ရိုက်လေဆိုင်စီမှာဆွေးနွေးကြအောင်ပါသွားရရှိမှခင်ဗျာ။ပါဝင်ဆွေးနွေးလို့ရသွားရှင်နေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါရယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323925554 fax number 2323925552ဖြစ်ပါရယ် email address ကတော့ bamis@voanews.com ဖြစ်ပါရယ်တရိုက်ပါဝင်ဆွေးနွေးနိုင်သူတွေဆွေးနွေးလို့ရအကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 အသံဖိုင်နယ်လေးပေးပို့နိုင်ကြပါရယ်ခင်ဗျာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရယ်
တို့ရရှင်ဒီပါဝင်ဆွေးနွေးကြဖို့ထပ်မံတိုက်တွန်းပါရစေခင်ဗျာ VOA ကနေစနေနေ့မနက်ဖက်သတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်အခုတော့မြမရိုးရာပသိမ်ထီးလုပ်ငန်းအကြောင်းကိုပြောပြခြင်းပါတယ်အပြောင်းလဲတွေဖြစ်နေတဲ့မြန်မာနိုင်ငံမှာအစဉ်အလာနာမည်ကျော်ပသိမ်ထီးလုပ်ငန်းဟာလဲအချိန်ဤအချိန်ခါနဲ့အညီတိုးတက်ထွန်းကားလာဖို့အလားအလာတွေရှိနေပါပြီနေရပေါင်းများစွာကြာနေပြီဖြစ်တဲ့ရိုးရာအစဉ်အလာလုပ်ငန်းတစ်ခုဖြစ်သလိုအလုံးကိုအစအဆုံးလက်နဲ့လှုပ်ထားတာကြောင့်လဲနိုင်ငံသားတွေစိတ်ဝင်စားနဲ့အကြိုက်တွေ့နေကြတာပါအခုဆိုရင်ဖိပတင်ပို့ကုန်တောင်ဖြစ်လာနေတဲ့ပသိမ်ထီးလုပ်ငန်းအကြောင်းတစ်စီးတစ်စောင်းကို AB သတင်းဌာနရဲ့သတင်းဆောင်မပေါ်အခြေခံပြီးတော့ကိုကျော်ကျော်သိန်းကတင်ပြပေးထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမြို့ဝကျွန်းမော်ဒေသကပသိမ်မြို့ဟာမြန်မာရိုးရာလက်လုပ်ပသိမ်ထီးတွေကြောင့်ထင်ရှားကျော်ကြားပါတယ်ပသိမ်မြို့မှာထီးထုတ်လုပ်ငန်းလှုပ်လာကြတာနှစ်ရာပေါင်းများစွာကြာနေပြီဖြစ်ပြီးအများအပြားတော့မျိုးဆက်တစ်ခုပြီးတစ်ခုလက်ဆင့်ခံခဲ့တဲ့မိသားစုပိုင်လုပ်ငန်းတွေပါဒီထီးတွေရဲ့အလှတရားကတော့လက်နဲ့လှုပ်တယ်ဆိုရဲလွန်ခဲ့တဲ့နှစ်ရာပေါင်းများစွာကတည်းကလှုပ်ခဲ့တဲ့ဤအတိုင်းအများအပြားဆက်လှုပ်နေသေးတယ်ဆိုရဲပါပဲကိုထွေးအောင်ဟာထီးလှုပ်လာတာ22နှစ်ရှိပါပြီထီးတွေကိုကဘာလက်ခီးတွေကအရန်ကြိုက်တယ်လို့သူကပြောပါတယ
်ဘာကွာလဲဆိုတော့ဒီကောင်ကြောက်တာသူတို့အဲ့တည်းကလက်မှုပညာပါနော်လက်မှုပညာကိုသူကကြိုက်ကြကြိုက်တာပေါ့ဟိုဖဲကြီးကြောက်တော့ကျွန်တော်ကဟိုဒါသူတို့ဒီဖဲလေးကြီးကြောက်သူကဆက်နဲ့လှုပ်တော့ဒီတော့စိတ်ဝင်စားမှုမရှိ
ဘူး။ထီးရဲ့အရွယ်စားတဲ့ဒီဇိုင်းကကွဲကောင်းကွဲနိုင်ပြီလေ။ထီးပုံစံကတော့မပြောင်းပါဘူး။ထီးရိုးအတွက်ဝါးကိုတုံးပြီးပိတ်ဆနဲ့ပတ်ပါတယ်။ပြီးတဲ့နောက်ရိုးရအစင်အလာမှင်ရည်နဲ့ဆေးချယ်ပြီးတော့အယောင်ဆိုးနေအောင်နဲ့ရေမွင်ဖို့အတွက်တဲရည်တုပ်ပါတယ်။ဒါပေမဲ့လည်းတွေးကြရဝါးကိုတုံးထားတာမဟုတ်ဘူးလို့ဝါရင်ထီးလုပ်သူဥမြတ်ထွန်းကပြောပါတယ်။
လာရအခက်ခဲအခက်ခဲလို့ရလို့ရှိတယ်လေအခက်ခဲကိုဒီလိုပဲကျွန်တော်တို့အောင်မြင်လောက်ရတာပဲဝါးပေါ်မှာမူတည်တာပေါ့ဝါးရဲ့အနုညင်းပေါ်မှာကွာတယ်ဝါးနူးတဲ့အခါမှာလောက်ရတဲ့အခါဒီကွေးကောက်သွားမယ်ဝါးရင်းတဲ့အခါလောက်ရတာဘူးကောင်းပါတော့
ဦးမြတ်ထွန်းရဲ့ထီးလုပ်တက45နှစ်ရှိပါပြီမကြသေးခင်ကအထီးကျန်ဖြစ်ခဲ့တဲ့မြန်မာနိုင်ငံဟာကဘာကြီးနဲ့တဖြည်းဖြည်းချင်းပြန်ပြီးထိတွေ့လာတာကြောင့်ကဘာလက်ခီးတွေတွေနဲ့ရင်းနှီးမြှုပ်နှံသူတွေဝင်လာနေကြပါတယ်။ဒါကြောင့်လေပသိမ်ထီးတွေကိုဝဲလို့အားတိုးလာပါတယ်။ကိုညံလင်းအောင်ဟာရိုးရာပသိမ်ထီးလှုပ်တဲ့ယုံလေးတစ်ခုရဲ့ပိုင်ရှင်ပါ။သူ့အသက်12နှစ်ကတည်းကဒီမိသားစုလုပ်ငန်းမှာလှုပ်လာသူဖြစ်ပါတယ်။အထီးကျန်ဘဝကနေမြန်မာနိုင်ငံထွက်လာတာနဲ့အမျှထီးလုပ်ငန်းလည်းအမိလိုက်ပြီးတိုးတက်မယ်လို့သူကခန့်မှန်းပါတယ
်။အခုလိုပွင့်လင်းလာမယ်လို့လာပြီဆိုတော့အမှရယ်ဘယ်လိုပြောရမလဲဆိုတော့ဒါတဲ့ကျွန်တော်တို့ဒီအလုပ်ကတော့ပိုကောင်းလာမှာပေါ့အဲ့လိုပေါ့အဲ့လိုပဲချိန်ပါလေဟုတ
်မြန်မာနိုင်ငံမှာနိုင်ငံရေးပုံကံမှုနဲ့တဘာဝဘေးရန်တွေအပါအဝင်စင်ခေါ်မှုအများအပြားကိုမကြသေးခင်ကရင်ဆိုင်ခဲ့ရတယ်လို့လဲကိုညံလင်းအောင်ကပြောပါတယ
်2009ခုနှစ်မှာကျွန်တော်အရေးကြီးလေးဖြစ်သေးတယ်အဲ့တုန်းကတော့အလုပ်တွေပါသွားတော့6လလောက်ပါသွားတယ်ပြီးတော့နှာခဲ့ပါထပ်ဖြစ်တယ်အဲ့တုန်းကတော့တော်တော်လေးဟိုစေအလုပ်ပါသွားကြတာဟုတ်ပါ
ချူဝါယောင်ဒေါ်လန်ရေးဟာစစ်အာဏာရှင်ဟောင်းကိုနိုင်ငံတော်ဝန်မှာစန့်ကျင်ကန့်ကွက်ဆန္ဒပြခဲ့ကြတဲ့လှုပ်ရှားမှုပါစီးပွားရေးကောင်းလာနေပြီးအလုပ်ယုံလေးကိုချဲ့ထွင်နေရပြီဖြစ်ပြီးတော့ဆွစ်ဇာလန်နိုင်ငံစီကိုတောင်မှထီးတွေတင်ပို့နေရပြီလို့ကိုညံလင်းအောင်ကပြောပါတယ်ကိုမင်းနိုင်ကတော့ပသိမ်မျိုးကတက်တန်းအရင်ဆုံးမိသားစုထီးလုပ်ငန်းတစ်ခုကိုပိုင်ဆိုင်သူပါမျိုးဆက်30အထိဆက်ခံလာခဲ့ပြီဖြစ်တဲ့သူတို့ရဲ့မိသားစုလုပ်ငန်းဟာနှစ်တရာကျော်တက်တန်းရှိနေပါပြီသူအဖိုးလက်ထက်တုန်းကသုံးခဲ့တဲ့အတိုင်းပစ္စည်းတွေနဲ့နီလန်းတွေကိုပဲအသုံးပြုပြီးသူတို့ထီးတွေကိုဘယ်လိုလုပ်တဲဆိုတာကိုမင်းနိုင်ကပြပါတယ်သူတို့ထီးတွေကိုလည်းနိုင်ငံခြားပို့နေရပြီဖြစ်ပြီးပို့ပြီးတော့ပို့တိုးပို့ရမယ်လို့သူကမျှော်လင့်ထားပါတယ
်အရင်နည်းနဲ့ဒီနည်းနဲ့ဆိုလို့ရှိရင်ဒီနည်းကရှေ့နည်းကတော့ပို့ပြီးတော့လာလာကောင်းမှထင်ပါတယ်အဲ့ဒါလည်းအများကြီးဝင်တော့အဲ့လိုမျိုးကျွန်တော်မှန်ဆန်နည်းလည်းတော့မကောင်းအောင်မနေဘူးကြားကန်ပြီးထိန်းထားတာဒါမှမဟုတ်ဒီမှာပို့ပြီးတော့အချင်းနေကောင်းမှလို့ကျွန်တော်မျှော်မှန်ပ
ါပြီးခဲ့တဲ့နှစ်တွေမှာတိတ်အခြေအနေမကောင်းခဲ့ပေမဲ့အနာဂတ်အတွက်တော့ကိုမင်းနိုင်ကမျှော်လင့်နေပါတယ်ခင်ဗျာ
မြန်မာရိုးရာပတိန်ထီးလုပ်ငန်းကြောင်းနဲ့ပတ်သက်ပြီးတော့ကိုကြကြောသိန်းပြပြသွားတာဖြစ်ပါတယ်ခင်ဗျာသွားရှင်များခင်ဗျာအခုချိန်ဟာကျွန်တော်တို့မြန်မာနိုင်ငံမှာနှစ်တစ်ကူအတာတကြံပွဲတော်အချိန်ကာလဖြစ်တဲ့အတွက်ကျွန်တော်တို့ VOA မြန်မာဘိုင်းကနေသွားရှင်တွေအတွက်ပေါ်ပေါ်ပေါ်ဖြစ်စီမဲ့သတင်းလေးတစ်ပုဒ်ကိုလည်းပြောပြခြင်းပါတယ်လူသားတွေဟာအနတ်အသက်အမျိုးပေါင်းတန်းပေါင်းတသန်းလောက်ကိုခွဲခြားသိရှိနိုင်စွမ်းရှိတယ်လို့သူတွေတီတွေကဆုံးဖြတ်လိုက်ပါတယ်ဒါတောင်ရှော့ရှော့ပေါ့ပေါ့ခမန်းထားတာပဲရှိသေးတယ်လို့ဆိုကြပါတယ်အသေးစိတ်ကိုတော့ VOA သတင်းတောက် Jessica Berman ကရေးသားထားပြီးတော့ဦးကျော်စံသာကပြောပြပေးမှာဖြစ်ပါတယ်ဗျာ
1920ပြည့်လွန်နှစ်တွေလောက်ကစပြီးထင်ရှားတဲ့သိပ္ပံစာပေတွေထဲမှာရေးသားလာခဲ့ကြတာကတော့လူတွေဟာအနက်အမျိုးအစားပေါင်း1000လောက်ကိုခံနိုင်စွမ်းစုဆိုင်ခွဲခြားနိုင်စွမ်းရှိလိမ့်မယ်လို့ဆိုခဲ့ကြတာပဲဖြစ်ပါတယ်ဒါပေမဲ့ American ပြည်ထောင်စု Howard Hughes စသစ်ပံနဲ့နယူးယောက်မြို့က Rockefeller Big Man တို့ကသူတွေကတော့လူတွေခံယူသိရှိနိုင်တဲ့အနံ့အသက်ပမာဏဟာဒီတဲ့အစားပေါင်းများစွာပိုတယ်လို့ Science Journal မှာဖော်ပြလိုက်ကြပါတယ်ဒီသူတွေကအစီရင်ခံစာကိုပူးတွဲရေးသားသူ Andreas Keller ဟာစံသက်ခံလို့တဲ့လူတချို့ကိုပလင်းငယ်သံဃူထဲမှာထည့်ထားတဲ့အနံ့အသက်တွေကိုစူးကြည့်ခိုင်းခဲ့ပါတယ်သူတွေဟာအနံ့ Molecule 128မျိုးကို10အချို20အချို30အချို့အစားအတိုင်းရောပေးထားပါတယ်ထွက်ပေါ်လာတဲ့အနံ့သက်တွေထဲမှာမျက်ပင်ယဉ်နံ့ချင်းသီးယဉ်နံ့တို့လိုနှစ်လိုပွဲယဉ်နံ့တွေပါသလိုမနစ်မြို့ပွဲကောင်းတဲ့ချွေးဆူနေတဲ့ခြေအိတ်အနံ့အသက်မျိုးလည်းပါဝင်ပါတယ်ပလင်းနှစ်မျိုးမှာတော့ရောစပ်ထားတဲ့ပုံစံချင်းတူညီပြီးနောက်တစ်ပလင်းမှာတော့မသိမသာကွဲပြားအောင်လုပ်ထားကြပါတယ်ပြီးတော့စံသက်ခံတဲ့သူတွေဟာကွဲလွဲတဲ့ယဉ်နံ့ကိုပဲနှစ်ကြိမ်သတ်မှတ်ပြီးတော့ခွဲခြားသိရှိနိုင်တယ်လဲဆိုတာကိုလေ့လာပြီးတွက်ချက်လိုက်တဲ့အခါမှာဒီလူတွေခွဲခြားသတ်မှတ်နိုင်မှုဟာ1 trillion သန်းပေါင်းတသန်းမကတွေ့ရှိရတယ်လို့ကယ်လာကဆိုပါတယ
် Obviously in reality there are many more than 128 molecules that you can mix up and you can also mix them in mixtures of
လက်တွေ့မှာရောနှောနိုင်တဲ့အနံ့အသက် molecule တွေက128မျိုးထက်အများကြီးပိုပြီးရှိပါတယ်တခါမှာ molecule ပေါင်း30ကျော်ကိုရောစပ်နိုင်ပါတယ်
ဆိုရင်လူတို့ရဲ့အနံ့ခံနိုင်စွမ်းကိုခွေးတွေနဲ့ဘယ်လိုနှိုင်းယှဉ်ကြမလဲခွေးဆိုတာကသိအနံ့ခံကောင်းတယ်လို့စံထားသတ်မှတ်ထားရတာမဟုတ်ပါလား Andreas Keller ရဲ့အပြောအရဆိုရင်တော့ကျွန်တော်တို့လူသားတွေလည်းအနံ့ခံကောင်းတဲ့နေရာမှာခွေးဓာတ်မညံ့ပါဘူးရဲ့ခင်ဗျာကျွန်တော်တို့လူတွေရဲ့နှာခေါင်းတည်နေရာဟာခွေးတွေရဲ့နှာခေါင်းထဲမြင့်နေတာပဲရှိပါသေးတယ်
In my opinion, the main difference between you and your dog when you go for a walk is that the dog's nose during walking is always very...
ခမားနဲ့ခမားခွေးဘာကွာတယ်လဲဆိုတာကျွန်တော်အမြင်ပြောရရင်တော့ခမားခွေးနဲ့လမ်းလျှောက်ထွက်တဲ့အခါခွေးနှာခေါင်းကမြေကြီးနဲ့တိတ်နီးကပ်ပါတယ်မြေကြီးပေါ်မှာကစိတ်ဝင်စားစရာကောင်းတဲ့အနံ့အသက်တွေရှိနေတာပါဒါကြောင့်ခွေးဟာအနံ့အသက်တွေအားလုံးကိုလိုက်ပြီးနမ်းရှုပ်နေပေမဲ့ခမားကအဲ့လိုမလုပ်နိုင်တာပါခမည်းရဲ့နှာခေါင်းဟာခွေးထက်ညံ့လို့မဟုတ်ပါဘူ
းဒီနေရာမှာလူသားတွေရရှိနိုင်တဲ့အနံ့အမျိုးအစားသန်းပေါင်းတသန်းဟာဘယ်လိုအမျိုးအစားတွေလဲဆိုတာခွဲခြားသတ်မှတ်ဖို့တော့လူအကျင့်မှလူအပ်ပါလိမ့်မယ်သို့တော်လည်းပဲလူအုပ်နှောက်ရဲ့အာယုံဆိုင်ရာအသိဉာဏ်ဖြစ်စဉ်ကိုလေ့လာတဲ့အခါမှာတော့ဒီတွေ့ရှိချက်ဟာအထောက်အကူဖြစ်နိုင်ဖို့သူတွေသူတွေကမျှော်လင့်နေကြကြပါမယ်ခင်ဗျာ
ဦးကျော်စံသာပြောပြသွားတာဖြစ်ပါတယ် VOA ကနေစနေနေ့မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ် မကြာခင်ထုတ်လွှင့်ပေးမယ့်အစီအစဉ်ဒုတိယပိုင်းမှာတော့ကြံတေးသချင်းတစ်ပုဒ်ကိုထုတ်လွှင့်ပေးဖို့အစီအစဉ်ရှိတယ်ဆိုတာကိုပြောပြကြပါမယ်။အခုတော့ကမ္ဘာသတင်းမီဒီယာတွေထဲမှာဖော်ပြနေတဲ့မြန်မာနိုင်ငံအကြောင်းကိုဥကြစန်းသားတော့ခင်မျိုးတက်တို့နဲ့အတူပြောပြပေးမှာဖြစ်ပါတယ်ဗျာ
။ Burma's newspaper run black front pages in protest at journalist's arrest. ဆိုရဲကောင်းစင်နဲ့ဆောက်မကတော့ The Guardian Internet စာမျက်နှာမှာဖော်ပြထားပါတယ်။သတင်းသမားတွေကိုမကြသေးခင်ကဖမ်းဆီးထောင်ချခဲ့တဲ့အပေါ်ကန့်ကွက်တဲ့အနေနဲ့မြန်မာသတင်းစာတွေကမျက်နှာဖုံးတွေမှာအမဲရောင်တွေဖော်ပြခဲ့ကြပြီးဒါဟာမြန်မာနိုင်ငံရဲ့သတင်းမီဒီယာအခြေအနေဆိုးရွားလာနေတာရဲ့နောက်ဆုံးအရေးလက္ခဏာဖြစ်တယ်လို့ဆောင်းပါးကိုစထားပါတယ်။ DVV သတင်းတော်ဥဇော်ဖေးဖမ်းဆီးခံရတာနဲ့ပတ်သက်ပြီးဒေသခံအန်နာပိုင်တွေကသတင်းသမားတွေရဲ့အလုတ်ကိုဟန်တာတာတွေဖမ်းဆီးအရေးယူခံအောင်လုပ်တာတွေဟာလက်ခံနိုင်စရာမရှိဘူးလို့ RSF နေစည်းမချသတင်းသမားများအဖွဲ့ရဲ့Asia Pacific Director Benjamin Ismail ကပြောထားပါတယ်။ဥဇော်ဖေးကိုပြန်လွှတ်ပေးဖို့ဒေသခံအာဏာပိုင်တွေကိုတောင်းဆိုသလိုသတင်းလွတ်လပ်ခွင့်ကိုနေရာတိုင်းမှာဒဏ်တူလေးစားမှုရှိရဲဆိုတာသိကြအောင်လုပ်ပြဖို့မြန်မာအစိုးရကိုသူကတောင်းဆိုထားပါတယ်။ဒါ့အပြင်ဂျာမနီနိုင်ငံကိုရောက်ရှိနေတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကလည်းမြန်မာနိုင်ငံဟာဒီမိုကရေစီနိုင်ငံမဖြစ်သေးဘူးလို့တောက်ကြနေကသတိပေးလိုက်ပြီးတကဘာလုံးကိုလည်းမြန်မာအစိုးရကိုအနိကစောင့်ကြည့်ဖို့အစိုးရအနေနဲ့စစ်မှန်တဲ့ဒီမိုကရေစီပြည်ထောင်စုတရားဖြစ်လာအောင်ရှောက်လှမ်းကျင်သလားဒါမှမဟုတ်ဒီမိုကရေစီအယောင်ဆောင်ထားတဲ့အာဏာရှင်နိုင်ငံမျိုးကိုသွားကျင်သလားဆိုတာကိုမေးခွန်းထုတ်ကြဖို့တိုက်တွန်းထားတာကိုဖော်ပြထားပါတယ်။ Daily 11ရဲ့ Editor ချုပ်ကိုဝေဖြိုးကတော့ DVB သတင်းထုတ်ကိုဖန်ဆီးတာနဲ့သတင်းသမားတွေအပေါ်မကြသေးခင်ကအနှောင့်အယှက်ပေးတာတွေကိုကန့်ကွက်တဲ့အနေနဲ့သူတို့ရဲ့သတင်းစာမျက်နှာပုံးကိုအမဲရောင်နဲ့ဖော်ပြထားတယ်လို့ဆိုပါတယ်။
မြန်မာနိုင်ငံမှာအင်တာနက်လွတ်လပ်ခွင့်ကကျိန်းစာလာအခွင့်အလမ်းလာဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးကိုတော့ဆောင်းပါးရှင် Jillian C. Yoka Al Jazeera Internet ဆာမျက်နှာမှာရေးသားထားတာတွေ့ရပါတယ်။ရသားဆိုးရဖြစ်လာပြီးတဲ့နောက်မီဒီယာထိန်းချုပ်မှုတွေရုပ်သိမ်းလိုက်တာအင်တာနက်ကိုလွတ်လပ်ကြည့်နိုင်တာနိုင်ငံသားသတင်းဌာနတွေမြန်မာနိုင်ငံထဲဝင်လာတာစတဲ့မီဒီယာလွတ်လပ်ခွင့်ရလာတဲ့အခြေအနေတွေကိုပြောထားပါတယ်။ဒါပေမဲ့အဲ့ဒီလွတ်လပ်ခွင့်တွေနဲ့အတူပြန်ပေးရတာတွေလည်းရှိတယ်လို့ဆိုထားပြီးအထူးသဖြင့်လူနည်းစုဘာသာဝင်တွေအပေါ်အမုန်းတရားပွားစေတဲ့ပြောဆိုမှုတွေအင်တာနက်မှာကြေကြေပြန့်ပြန့်ဖြစ်လာတာတွေကိုဖော်ပြထားပါတယ်။ဒီလိုအန္တရာယ်ဖြစ်စေတဲ့ပြောဆိုချက်တွေကိုစင်စါဖျက်တောက်ဖို့ဆန္ဒမရှိတာဟာအခြေအနေကိုတုံ့ပြန်ဖို့ပိုပြီးတော့ခက်ခဲစေတယ်လို့လည်းဆိုပါတယ်။အမုန်းတရားပွားစေတဲ့ပြောဆိုချက်တွေပေါ်တနေရာနဲ့တနေရာတရားစီရင်ပိုင်ခွင့်ကလည်းအတော်လေးကိုကွာခြားတယ်လို့ဆိုပါတယ်။ချီလီကနေဒါနဲ့နယ်သာလန်တို့နိုင်ငံတွေမှာလူနည်းစုတွေအပေါ်အမုန်းပွားစေတဲ့လုံဆော်တဲ့ပြောဆိုမှုတွေကိုပြစ်မှုမြောက်တယ်လို့ဥပဒေအရကြေကြေပြန့်ပြန့်ပြဋ္ဌာန်းသတ်မှတ်ထားပြီးတော့အိန္ဒိယနိုင်ငံမှာတော့ပြည်သူလူထုတည်ငြိမ်အေဂျင်စီကိုထိခိုက်စေမဲ့ပြောဆိုချက်တွေကိုကန့်သတ်ထားတယ်လို့ဆိုပါတယ်။ဆောင်းပါးအဆုံးမှာတော့အမုန်းပွားစေတဲ့ပြောဆိုချက်ဟာလူခွင့်ရေးမဟုတ်ပဲအစိုးရကပထမဆုံးတားဆီးပိတ်ပင်ရမယ့်အရာဖြစ်တယ်လို့လည်းဆိုထားပါတယ်ခင်ဗျာ
။မြန်မာနိုင်ငံအလဲပိုင်းမှာအစအစငတ်မခေါင်းမမှုနဲ့ဂျုံနေရဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးကိုတော့ကုလသမဂ္ဂစာနာမှုစာဆောင် IRIN မှာဖော်ပြထားပါတယ်။မြန်မာနိုင်ငံအလဲပိုင်းမှာစားတောက်ကုန်တွေရှားပါလာတာကြောင့်လူတွေကိုအငတ်ဘေးတွေ့စေတာအဟာရမပြည့်ဝစေတာနဲ့အကျွေးတင်တာတွေကိုဖြစ်စေတယ်လို့ဆောင်းပါးကိုစထားပါတယ်။ပကံမြို့ကအသက်30အရွယ်မတ်ကြီးထေကတော့ထမင်းတစ်လုံးစားရဖို့ကသူတို့အတွက်နေ့စဉ်နေ့တိုင်းခေါင်းခဲစရာပြဿနာဖြစ်နေတယ်လို့ပြောပါတယ်။ကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP အပါအဝင်တခြားနိုင်ငံတကာအဖွဲ့အစည်းတွေပူးတွဲလုပ်ခဲ့တဲ့2014ခုနှစ်စစ်တမ်းမှာတော့မြန်မာနိုင်ငံအလဲပိုင်းကအင်ဂျီ 18.5 ရာခိုင်နှုန်းဟာစားနပ်ရိက္ခာအခက်ခဲနဲ့ရင်ဆိုင်နေရတယ်လို့ဆိုပါတယ်။အဲ့ဒီစစ်တမ်းအရမြန်မာနိုင်ငံအလဲပိုင်းကအသက်9နှစ်အောက်ကလေး 12.3 ရာခိုင်နှုန်းဟာစိုးရင်စရာအဟာရမပြည့်ဝတဲ့ပြဿနာကိုရင်ဆိုင်နေရတယ်လို့ဆိုပါတယ်။ဒါအပြင်စားတောက်ကုံတွေဈေးကြီးတဲ့အတွက်အကျွေးတင်ပြီးဆံဝယ်ဖို့အတွက်အတိုးဘက်လောက်များများပတ်စံချီးပြီးဝယ်နေရကြောင်းသူတို့ဒေသမှာအဲ့ဒီလိုပဲဖြစ်တယ်လို့အသက်48နှစ်အရွယ်လယ်သမားဦးဖြူဝင်းကလည်းပြောထားပါတယ်။အခုလိုဖြစ်ရတာဟာရေရှားပါမှုနဲ့ရာသီဥတုမမှန်တာတွေကြောင့်ဖြစ်ပြီးရေရှည်ဖြူဟာချပြီးဖြည့်ရှင်းသွားဖို့လိုအပ်တယ်